ကရင်ပြည်နယ်ဖအံမြို့မှာတော့ဆရာနာသိမ့်မှုဆန့်ကျင်ဆန္ဒပြပွဲကနေအဖမ်းခံရသူတွေအပါအဝင်36ဦးကိုဖအံမြို့နယ်တရားရုံးကထောင်နဲ့နှစ်နှစ်စီဒီကနေ့အမိန့်ချမှတ်လိုက်ပါတယ်။တက်မတော်ပြုတ်ခွဲအောင်လှုံ့ဆော်လှုံ့ဆော်ပုံမှုပုံမ905ကကြီးနဲ့အပြစ်ရှိတယ်ဆိုပြီးအမိန့်ချလိုက်တာပါ။ဖအံမြို့မှာဖမ်းဆီးခံထားရတဲ့ဆန္ဒပြသူတွေပထမဆုံးထောင်ဒဏ်အပြစ်ပေးခံခဲ့ရတဲ့အကြောင်းရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုမတ်ဤတန့်စင်ပြောပြပေးပါရှင်။
ဆန္ဒပြပွဲနဲ့ဆက်ဆက်ပြီးတော့စစ်ကောင်စီကဖမ်းဆီးထားသူတွေကိုအခုလိုတရားထင်မှာလူအများအများပြည်တံချလိုက်တာဖြစ်ပါသေး။ဖေဖော်ဝါရီ28ရက်နေ့ဖမ်းအမှုမှာလုပ်ခဲ့တဲ့ဆန္ဒပြပွဲကနေအဖမ်းခံရသူတွေအပြင်ဆန္ဒပြပွဲမှာမပါဝင်မင်းနဲ့လမ်းမှာတွေ့လို့ဖမ်းဆီးခံရသူတွေလည်းအခုလိုပြည်တံချခံရတယ်လို့ထောင်နဲ့ချခံရသူတို့ဦးရဲ့အကူဖြစ်သူက VOE ကိုပြောပါသေး။
တချို့လူတွေကပါမနဲ့အဲ့လိုမျိုးတွေဟာပါလေတယ်တချို့လူတွေကတော့လမ်းမှာပဲဖမ်းချက်ဖြစ်လာလို့ပါလို့အဲ့ဒီကလူတွေကပါသွားတော့ကအဲ့ဒါနဲ့အကုန်လုံးဖမ်းပြီးတော့အကုန်လုံးဟိုကျွန်တော်ငါးငါးနဲ့ဆွဲတော့ကတိုက်ကြီးပါဗျာဈာမတော့ရုံထွက်တော့ချိန်ရတော့အနေဆုံးတော့စစ်တင်လောက်ဆုံးမဲ့ခင်ဗျာဆန္ဒပြလဲဆိုတာတချို့လူတွေကတော့မျက်နှာရောဆိုဆန္ဒပြခဲမှမပါမနဲ့အကုန်လုံးဖမ်းဆွဲတယ်ဗျာဒီကဆန္ဒပြပါတယ်ဆိုပြီးတော့ဟိုအမှုတွေတင်တယ်အဲ့လိုပုံစံတွေဖြစ်နေတယ်ဗျာ
ထောင်ထောင်ပြစ်ပေးခံရသူအများစုမှာရှိနေပြီးတာမရှိကြဘဲနဲ့ဖမ်းဆီးခံရသူတွေကိုလိုက်ပါကူညီဆောင်ရွက်ပေးနေတယ်။ပြည်ထောင်ရှိနေတွေကလည်းလိုက်ပါဆောင်ရွက်ပေးကြတာဖြစ်ပါတယ်။စစ်ကောင်စီအုပ်ချုပ်မှုအောက်မှာထောင်ချခံရတဲ့အတွက်လူမျိုးရေးကိုဘယ်လိုဆက်လုပ်ရမလဲဆိုတာမသိဘူးလို့လည်းအကိုဖြစ်သူကပြောပါတယ်
။ကျွန်တော်တို့ကလည်းအကိုရဲ့လူလည်းမရှိသေးဘူး။ကိုကြီးတို့တောင်းမှမရှိသေးဘူး။အဲ့ဒါမှမလာခံရဘူးပဲရှိရပြကျွန်တော်တို့ပါစီဆက်ဖဲလို့ရဆိုတော့ကျွန်တော်လည်းမရှိဘူးရှင်းနိုင်တော့တခြားကူညီပေးနိုင်တဲ့လူတွေရှိရင်တော့ကျွန်တော်တို့ကူညီပေးချင်တော့ဗျာအဲ့ဒါပါစီလို့ဆိုတော့မတရားကြီးခံရတဲ့ပုံစံရှိနေအမိသားကျတော့ဗျာတော့ဥပဒေကိုကမှန်ကန်တဲ့ဥပဒေကိုကျွန်တော်တို့ပြည့်စုံနေတာကတခြားဆိုရင်ပြည့်မရှိတဲ့လူဆိုရင်ပြည့်အပြည့်ခြားတဲ့ပုံစံတွေဥပမာတော့ဗျာကျွန်တော်ပြောသလိုတခြားနေရာဖမ်းတဲ့ပြည့်စံတော့ပြောက်ွက်တဲ့မှာဆက်ပြီးတော့အမှုတွေကျဲပြီးတော့ပါလာတဲ့လူတွေအဲဒီကတော့အမတရားဘူးပြအမတရားဘူးပဲကျွန်တော်တို့လေ့ရှင်းပါတယ
်ဆရာတက်ကြီးပုံမှာ905ကကြီးနဲ့တရားဆွဲဆိုခံထားရသူဟာပြစ်မှုကျူးလွန်တယ်လို့ထင်ရှားတယ်ဆိုရင်တရားရုံးရဲ့ဝရမ်းမပါဘူးနဲ့သူ့ကိုဖမ်းဆီးခွင့်ရှိပြီးတော့အာမခံပေးခွင့်နဲ့ကြေအေးခွင့်လည်းမရှိပါဘူးဒီလိုကြေအေးခွင့်မရှိပေမဲ့လည်းရုတ်သိမ်းလို့ရတဲ့ပုံမှာဖြစ်ပြီးတော့ကင်းလွတ်ခွင့်ရှိရဆိုပြီးတော့တရားလွတ်တော်ရှိနေတဲ့ဥပါရှင်ပြပါလိမ့
်တူတယောက်သောသူကပေါ်ပြချက်ကိုဖြစ်ဖြစ်ကောလာဟလကိုဖြစ်ဖြစ်ဒီတဲ့ဘုတ်ချစ်ပြပေါ့ဒီပြစ်လို့ပါပဲရေးရေးမီဒီယာထုတ်ပြန်ကြညာတဲ့အခါမှာဒါမှမဟုတ်ချက်ချီတဲ့အခါမှာဒီဖော်ပြချက်ဟာနော်ကောလာဟလဒီသတင်းဟာမှန်ကန်တယ်လို့ယုံကြည်ဖို့အကြောင်းရှိတဲ့အပြင်မဖြစ်ဘူးဆိုလို့အကျံမရှိဘဲနဲ့ပြုတယ်ဒါမှမဟုတ်ထုတ်ပြန်ကြညာတယ်ဒါမှမဟုတ်ဖြန့်ချီတယ်ဆိုရင်ဒီပုံမှန်ရဲ့အတိတ်တွေကပြမှုမမြောက်ဘူးလို့အဲဒီဥပဒေမှာပြဋ္ဌာန်းထားပါတယ်ဒါကြောင့်မလို့ဒီကင်းလို့ချက်ပေါင်တဲ့ကိုဝင်နိုင်နေဆိုရင်တော့ကင်းလို့ချက်အရာအပြစ်မရှိဘူးလို့ဥပဒေပြဋ္ဌာန်းထားပါတယ်ဗျ
။တကယ်လို့ပြုတ်ကွဲအောင်လို့ဆောင်ရွက်နေတယ်လို့ဆိုပြီးတော့အာဏာသိမ်းအုပ်ချုပ်ရေးစစ်ကောင်စီက905ကကြီးနဲ့တရားစွဲထားသူတွေအများပြားရှိပါတယ်။အဲ့ဒီမှာလူတိညာကြောကြားသူတွေလည်းပါဝင်တာပါ။ဆရာလာသိမ်းခဲ့တဲ့ဆေဗီလာတရားနေတွေကဖမ်းဆီးခံရသူတွေထဲမှာဆက်လက်ပြီးတော့ဖမ်းဆီးခံထားရတဲ့သူက4800ထက်မနည်းရှိနေတယ်ဆိုပြီးတော့စစ်စေးအတူတူမှတ်တမ်းတင်ထားတဲ့နိုင်ငံကြီးစစ်သားများကူညီဆောက်ရှောက်ရေးအသင်း EPP ကပြောပါရရှင်။